Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ5ရက်တကြနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 48နဲ့ဖိုင်လမီတာ190 kHz 1595အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျက်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါမက္ကဆီကိုနယ်စပ်ကိုပိတ်ပင်မယ်လို့မပြတ်ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကြက်သတင်းနေမှာတော့ဆက်မချင်းချောက်တော့ပဲမူရစေရီနဲ့တရားမဝင်ရောက်သူတွေတားဆီးဖို့မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပါတယ်ရင်းညာဒုက္ခတွေမြန်မာနိုင်ငံပြန်ဖို့ဖို့အိန္ဒိယဆုံးဖြတ်ချက်တွေစိတ်ပြေအောင်ကုလသမဂ္ဂအထူးကိုယ်စားလှယ်9ရဲ့ပူးတွဲကြီးညာချက်တွေအိန္ဒိယအစိုးရကပြစ်ဒဏ်ဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွန်ရယ်
ကောင်းပါပြီရှင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မှာမြမတပ်မတော်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်တေဆုံးဒဏ်ရာရနေတာတွေရှိသလိုခီးသွွားလုပ်ငန်းလည်းကျဆင်းလာနေတဲ့အခြေအနေကိုသိကြရမှာဖြစ်သလိုနိုင်ငံတကာသတင်းလွှာတွေမှာတော့ဗင်နီဇွဲလားနိုင်ငံဟာအမေရိကန်နဲ့ရုရှားနိုင်ငံတွေရဲ့တိုက်ပွဲမှာတဆင့်ခံဖြစ်လာနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ
် This is a big power kind of a confrontation now when you look at the Russians moving in defiance of US warningsAnd quite frankly, the Chinese,
American Enterprise Institute ကသူတေသည့်တူရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါ။တခါ American နဲ့ Turkey နှစ်နိုင်ငံကြားဆက်ဆံရေးအခြေအနေကမ္ဘာမှာဘယ်ဒေသမှမဆိုအမျိုးသမားတွေထက်အမျိုးသမီးတွေက၄နှစ်ခွဲနေပါပို့ပြီးတော့အသက်ရှင်ကြတာပါကြောင့်ပါလဲ။ကမ္ဘာမှာအလင်းမြန်ဆုံးအရေးပြောကြနေတဲ့ရေခဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေခဲပြင်ဧရိယာလည်းပို့ပြီးတော့ကျယ်ပြန့်လာနေတဲ့အကြောင်းစတဲ့သတင်းတွေနားဆင်ရမှာပါ။အခုရင်းဆုံးတော့တောက်ကြနေမနေ့ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်။ American နိုင်ငံနဲ့ကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်က Mexico နယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချင်းချောက်နေတဲ့သမ္မတ Donald Trump ကကြက်သပရီနေမှာတော့ဆက်ချင်းချောက်တာတွေမလုပ်တော့ဘဲ American နိုင်ငံထဲမူရစေနဲ့တရားဝင်လာရောက်သူတွေတားဆီးဖို့အတွက် Mexico ကိုအချိန်တစ်နှစ်ပေးလိုက်ပါတယ်။ဒါအပြင်မတားဆီးနိုင်ရင်တော့ကားတင်သွင်းမှုတက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။သမ္မတ Trump ကဒီနယ်စပ်ကိုပိတ်ပင်မှာဖြစ်ကြောင်းသူ့ Twitter ကနေရက်တော်ကြာပြောဆိုနေတဲ့အတွက်ဒီလိုပိတ်ပင်ရင်ကမ္ဘာအကြီးဆုံး American စီးပွားရေးအတွက်တိတိတသားတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတ Imperial စီးပွားရေးအကြံပေးတွေနဲ့ Republican လွှတ်တော်အမတ်တွေကသမ္မတကိုသတိပေးနေကြတာပါ။ဒီနေ့ကို American Dollar 1.8 billion ဘူးလောက်နေဆက်ကျော်ဖြတ်စီးဆင်းနေတဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေနဲ့အတူတန်းတဝက်လောက်ရှိနေတဲ့တရားဝင်အလုပ်သမားတွေ၊ကျောင်းသားတွေ၊ဈေးဝယ်တွေနဲ့ခီးသွားတွေနေဆက်ကျော်ဖြတ်လာရောက်မှုကိုမထိခိုက်စေဘဲဒီလိုတရားဝင်လာရောက်သူတွေတားဆီးဖို့အတွက်သမ္မတ Trump ဘယ်လိုလုပ်နိုင်မလဲဆိုတာကိုသမ္မတအင်ဂျီရောအရာရှိတွေကနှီးလန့်ရှာဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်။မက္ကဆီကိုအနေနဲ့အမေရိကတိုက်လေပိုင်းနိုင်ငံတွေဖြစ်တဲ့ဂွာဒီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုကနေမက္ကဆီကိုကိုဖျက်ပြီးအမေရိကန်နိုင်ငံထဲလာဖို့လုပ်နေတဲ့ရွှေပြောင်းလူအုပ်စုကြီးတွေရဲ့လမ်းကြောင်းကိုမက္ကဆီကိုကသူတို့ရဲ့တောင်ဘက်နယ်စပ်ကနေချက်ချင်းတားဆီးနိုင်တယ်လို့လဲသမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအမဲဆွယ်လှုပ်ရှားမှုတွင်ရုရှားစစ်ဖွဲ့မှုဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုရဲ့အစီရင်ခံစာထဲမှာရှေ့နေကြောက်ကောက်ချက်ချတာတာထက်သမ္မတကိုထိခိုက်စေတာတွေပါနေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့တယ်လို့အမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးအဖွဲ့ဟာရွေးကောက်ပွဲမှာနိုင်ရဖို့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းဆက်ဆွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာအပေါ်စာမျက်နှာ၄မျက်နှာပါသုံးသက်ချက်ကိုတော့ရှေ့နေကြောက်ဝီလျံဘားကမတ်လ24ရက်နေ့ကပဲထုတ်ပြန်ခဲ့တာပါ။သုံးသက်ချက်မှာတော့သမ္မတထရမ့်ဒါမှမဟုတ်စီယုံရေးအဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းကြံစည်တဲ့အထောက်အထားမျိုးကိုနှစ်နေပါစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရော့ဘတ်မူလာနဲ့အဖွဲ့ကတွေ့ရှိခဲ့တာမရှိကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေချိုးဖောက်ပြီးဆော့ဖက်ခဲ့ကြောင်းအထူးစုံစမ်းစစ်ဆေးမှုကကောက်ချက်ချတာလည်းမရှိကြောင်းရှေ့နေချုံရဲ့သုံးသက်ချက်မှာဖော်ပြခဲ့ပေမဲ့သမ္မတအနေနဲ့အပြစ်ကင်းတယ်လို့တော့ဖော်ပြထားတာမျိုးလည်းမရှိပါဘူး။တရားရေးလုပ်ငန်းတွေမှာနောက်ဆက်မှုနဲ့သမ္မတကိုရေးဥနိုင်လောက်တဲ့အထောက်အထားတွေမတွေ့ရကြောင်းရှေ့နေချုံနဲ့ဒုတိယရှေ့နေချုံ Rod Rosting တို့ကလည်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးသူတချို့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှေ့နေချုံကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့ပြောဆိုခဲ့ကြောင်း New York Times နဲ့ Washington Post သတင်းစာတွေကဖော်ပြခဲ့ကြပါတယ်။ဒါအပြင်မူလာရဲ့စုံစမ်းရေးအဖွဲ့ဝင်တွေကတော့တရားရေးလုပ်ငန်းကိုနောက်ဆက်မှုနဲ့ပတ်သက်တဲ့စုံစမ်းတွေ့ရှိချက်တွေဟာစိုးရင်လောက်ဆရာကောင်းလောက်တဲ့အဆင့်မှာရှိနေတယ်လို့ပြောဆိုခဲ့ကြောင်းလဲ ဝါရှင်တန်ပို့စ်သတင်းစာကဖော်ပြထားပါတယ်။ရှင်းနေကြွယ်ကနူးဖော်ပြကြဟာအစည်းအဝေးခန်းစားကိုပြည့်စုံမဖော်ပြခင်အများပြည်သူရဲ့သဘောအမြင်တွေပေါ်အပြောင်းလဲဖြစ်နိုင်ကြောင်းလည်း New York Times သတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ဟာချက်သပတေးနေ့မှာတရုတ်ဒုဝန်ကြီးချုပ်လီဟွီးနဲ့သမ္မတအင်ဗျူမှာတွေ့ဆုံခဲ့ပါတယ်။ဒါဟာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆွေးနွေးမှုတွေမပြတ်လှုပ်ဆောင်ခဲ့တဲ့နောက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်လာနိုင်တဲ့လက္ခဏာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ကို much လာတည့်ရနေမှာရနိုင်တယ်လို့မျှော်လင့်ခဲ့ကြပေမဲ့ညှိနှိုင်းမှုတွေကိုတတ်မှတ်ရနောက်ပိုင်းမှာပါဆက်ပြီးလှုပ်ဆောင်ခဲ့ကြရတာဖြစ်ပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့စီးပွားရေးအကြံပေးတွေကတော့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိတယ်လို့ပြောပါတယ်။တချို့အရာရှိတွေကတော့သဘောတူညီချက်ဟာ April လကုန်လောက်မှာရနိုင်မယ်လို့ဆိုပါတယ်။သမ္မတထရမ့်ကဒီဆွေးနွေးမှုတွေဟာချောချောမောမောရှိတယ်လို့သူ့ Twitter ကရေးပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားပြဿနာဖြစ်နေတဲ့ကားအခွန်ကောက်တဲ့ကိစ္စအပြင်ဉာဏ်ပညာအခြေပြုမူလပစ္စည်းမူပိုင်ဝင်ဆိုင်ရာခိုးယူမှုနည်းပညာအဓမ္မလွှဲပြောင်းခိုက်မှုနဲ့ကွန်ပျူတာဟက်လုပ်မှုတွေကိုတရုတ်ကလုပ်နေတယ်လို့ American ရဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်ပြီးအခုထိအဖြေမထုတ်နိုင်သေးပါဘူး။သမ္မတထရမ့်ကသူ့နဲ့တရုတ်သမ္မတရှီကျင်ပင်တို့ကြားဆက်ဆံရေးကောင်းမွန်ကြောင်းမကြာခဏပြောသလိုသဘောတူညီမှုရချိန်မှာသူတို့နှုတ်လက်မှတ်ရေးထိုးတဲ့ခန္ဓာချင်းပါနိုင်မယ်လို့မျှော်လင့်နေတာပါ။ကျေးဒူးဝင်ကြီးချုပ်လူဟာဗုဒ္ဓဖူးနေကဝါရှင်တန်ဒီစီမှာအမေရိကန်ကုန်သွယ်ကိုယ်စားလှယ်ရော့ဘတ်လိုက်တီဆန်နဲ့ဗန်ဒိုင်းဝင်ကြီးစတီဗန်မနူချင်တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကဘာကြီးတစ်ခုလုံးမှာဖြစ်ပေါ်လာနေတဲ့ချင်းချောက်မှုတွေအတွက်အဖွဲ့ဝင်29နိုင်ငံပါတဲ့စစ်မှန်မိတ်အဖွဲ့ကြီးအနေနဲ့ပုံစံပြောင်းချိတ်ကပ်ရတော့မယ်လို့နေတူအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေကိုပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအခုဖြစ်ပေါ်လာနေတဲ့ NDA တွေကိုရင်ဆိုင်နိုင်ဖို့ဒီစစ်စာချုပ်အဖွဲ့ကိုလိုက်လျောညီတွေပြောင်းလဲရမယ်။ရုရှားရဲ့ချင်းချောက်မှုပဲဖြစ်ဖြစ်ထိမနိုင်သိမရဖြစ်နေတဲ့နိုင်ငံရွှေ့ပြောင်းမှုတွေအပါအဝင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေရောနောက်စွန့်ရင်ဖူလုံရေးပေါ်ချင်းချောက်မှုတွေတရုတ်စစ်ရေးပြန်ဆိုင်မှုနဲ့တခြားအန္တရာယ်တွေအများကြီးအတွေ့အခုလိုပြောင်းလဲဖို့လိုလာတာပါလို့ထောက်ပြလိုက်ပါတယ်။ဒီနေ့တို့မြောက်အတ္တလန္တိစာချုပ်အဖွဲ290ပြည့်အထိမ်းအမှတ်အဖြစ်ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့ကြတဲ့ဒုတိယမြောက်နေ့မှာဝန်ကြီးပွန်ပီယိုကအဖွဲ့မေကွန်ပြောကြားပြီးအခုလိုနေတိုးနိုင်ငံခြားရေးဝန်ကြီးတွေကိုပြောခဲ့တာပါ။နှစ်ရက်ကြာချင်းပါတဲ့ဒီတွေ့ဆုံပွဲမှာလုံခြုံရေးပါဝင်တခြားပြဿနာကိစ္စရပ်တွေပေါ်သဘောထားကိုလဲမှုတွေအများကြီးကြုံခဲ့ရပြီးဆုတ်ယုံမှုတွေလည်းရင်ဆိုင်ခဲ့ရပါတယ်။တူရကီနိုင်ငံအနေနဲ့ရုရှားလို့လေကြောင်းကာကွယ်စနစ်တွေကိုဝယ်ယူဖို့ပြင်ဆင်နေတဲ့အပေါ်သဘောထားကိုလဲမှုတွေပိုပြင်းထန်လာခဲ့ပြီးနေတိုးအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးဘတ်ဂျက်တွေတိုးမြင့်တုံးဆွဲဖို့ကိုလည်းအမေရိကန်ဘက်ကထက်ခါတောင်းဆိုခဲ့ပါတယ်။နေတိုးတွင်မှုချုပ်ဂျန်စတိုဒန်ဘက်ကတော့ရုရှားနိုင်ငံပိုပြီးကြမ်းတမ်းလာတဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုသတိပေးပြောဆိုလိုက်ပြီးအနောက်ဆီယုတ်စုအနေနဲ့စစ်ရေးတိုက်ပွဲပြန်ဆတာမဟုတ်ပေမဲ့ရုရှားရဲ့ရန်လွှတ်မှုတွေကတော့ဟန်တားဖို့လိုနေပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ဖိုင်ဒိုမီတာ40 kHz 0483ညဖိုင်ဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဖိုင်လမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ညညာနေပါတယ်ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ဖို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်တွေအတွက်စိတ်ပြေအကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်5ဦးရဲ့အင်ကာနစ်ကပူးတွဲထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးဒီကြေညာချက်ဟာအိန္ဒိယအပေါ်မှာအမြင်မှားစရာအောင်လှုပ်ဆောင်တာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်ဝေဖန်ပြီးရှုံချခဲ့ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်တပတိနေမှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရရာဗစ်ကူမာကအိန္ဒိယအစိုးရကအခုလိုနေရာရင်းကိုပြန်ပြီးပို့တဲ့လုပ်ငန်းစဉ်တွေဟာတည်ဝင်လုပ်ငန်းစဉ်တွေဖြစ်ပြီးတော့တရားဝင်လာရောက်သူတွေကိုပြန်ပို့တာဟာအိန္ဒိယဥပဒေအရဆောင်ရွက်နေတာဒါဖြစ်ကြောင်းပြောကြားခဲ့တာပါ။ရွန်ဂျာဒုက္ခသည်ဖခင်နဲ့သူ့သား2ဦးစုစုပေါင်း3ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့အတွက်လက်တလောစီစဉ်နေတာနဲ့ပတ်သက်ပြီးစိတ်ပြေအကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးစုံစမ်းမှုရန်ကြီးလီနဲ့ကုလသမဂ္ဂလူခွင့်ကောင်စီကလူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာအထူးကိုယ်စားလှယ် E Tandayi Achum ရွှေပြောင်းအခြေချသူများအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Philippi Gonzalez Morales တရားမဲ့ဖမ်းဆီးမှုဆိုင်ရာအလုပ်ဖွဲ့အကြီးအကဲရှောင်ဖီလ်ဟောင်းလူနည်းစုအရေးဆိုင်ရာအထူးကိုယ်စားလှယ်ဖန်နန်ဒီဗာရန်နက်စ်တို့၅ဦးကအင်ကာနစ်မှာပူတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်မှာအိန္ဒိယအစိုးရကအခုလိုဝေဖန်လိုက်တာပါသူတို့ကိုမြန်မာနိုင်ငံပြန်ပို့တာအန္တရာယ်ရှိနေတယ်လို့လည်းအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်
ဥရောပနိုင်ငံတချို့အနေနဲ့တရုတ်ဆက်သွယ်ရေးနည်းပညာကော်မတီတွေနဲ့ဆက်သွယ်ရေးဆက်တိုးလှုပ်ဆောင်နေရင် အမေရိကန်ထောက်လှမ်ရေးသတင်းနဲ့တခြားအရေးပါတဲ့သတင်းတွေကိုမကြခင်ဆက်ရတော့မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းရာရှိတွေကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့နေတိုမြောက်တလတ်ဒေစာချုပ်ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးမနေ့ကပဲအခုလိုသတိပေးလိုက်တာပါ။ဝန်ကြီးပွန်ပီယိုကသူတို့အနေနဲ့အန်ဒီအန်ဒီထောက်ကိုလေ့လာသုံးသပ်ထားပြီးဒီသုံးသပ်ချက်ကိုနေတိုမဟာမိတ်တွေနဲ့တကမ္ဘာလုံးကနိုင်ငံတွေကိုအခုရှင်းပြထားပြီးဒီအန်ဒီကအမေရိကန်သီးခံနိုင်တဲ့အမြင့်ဆုံးအဆင့်ကိုကျော်သွားပြီးဒါကြောင့်အရေးပါတဲ့သတင်းတွေကိုဆက်ပြီးမျှဝေလို့မရနိုင်တော့ဘူးလို့ဆိုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးနဲ့ထောက်လှမ်းရာရှိတွေကလည်းမကြခင်နှစ်တွေအတွင်းမှာပဲတရုတ်ရဲ့အင်တာနက်ကွန်ရက်တွေနဲ့မိုဘိုင်းဆက်သွယ်ရေးပစ္စည်းတွေကတဆင့်မျှဝေရတဲ့သတင်းတွေကိုခိုးယူတာမိတူကူတာတွေလုပ်ပြီးတရုတ်ဆွေရကိုပို့ပေးနေတာတွေပိုများလာနေတယ်လို့အချိန်ချင်းပြောခဲ့ပါတယ်။အခုလိုအမေရိကန်ဘက်ကသတိပေးလာတာကမကြခင်ကပဲတရုတ်ဟွာဟေးနဲ့ ZTE ကုမ္ပဏီတွေကဥရောပတဝန်းမှာမြန်နှုန်းမြင့် 5G မိုဘိုင်းကွန်ရက်တွန်းမြင့်တဆင့်ပေးဖို့ခံလန်းခဲ့ပြီးမှဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာ ISIS အကြမ်းဖက်အဖွဲ့အတွက်ကွန်ပျူတာအွန်လိုင်းကနေလူသစ်စုဆောင်းသူတွေနဲ့တာဝန်ရှိသူတွေကိုအပါအဝင် ISIS အဖွဲ့သား16ယောက်ကိုဖမ်းဆီးရမိကြောင်းစစ်သည်ပရိနေကအကြမ်းဖက်တိုက်ဖျက်ရေးတပ်ဖွဲ့ကပြောပါတယ်။တာလီဘန်လက်နက်ကင်တွေကအာဖဂန်အနောက်မြောက်ပိုင်းမတည်ငြိမ်တဲ့ဒေသတွေမှာအာဖဂန်လုံခြုံရေးတပ်သားတရာစင်းနဲ့မနေ့တိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေလုပ်နေချိန်မှာပဲအခုလိုဖမ်းဆီးရမိတာပါ။မြို့တော်ကဘူးမှာဖမ်းဆီးရမိတဲ့ ISIS အဖွဲ့သား6ယောက်ပါအဖွဲ့ကသူတို့ဟာအာဖဂန်နိုင်ငံထဲမှာ ISIS အဖွဲ့ရဲ့အတွေ့အခေါ်တွေကိုဖြန့်ဖို့နဲ့လူသစ်စုဆောင်ဖို့အတွက်ရားနဲ့ချီတဲ့ Telegram, Facebook, Twitter, Instagram တွေမှာအကောင့်တူတွေကိုအသုံးပြုခဲ့တယ်လို့ဝန်ခံကြောင်းအာဖဂန်ထောက်လှမ်းရေးအဖွဲ့ကပြောပါတယ်
။ American အနေနဲ့ VN နိုင်ငံကိုဒီနှစ်ထက်နောက်ထပ်လင်းတင်စစ်သမောကြီးတစ်စီးထပ်မံလက်ပတ်စေဖို့သဘောတူညီမှုရရေးမျှော်လင့်နေပါတယ်။ American နဲ့ VN ကြားစစ်ပွဲတွေဖြစ်ပွားခဲ့ရကနေဆက်ဆံရေးပြန်ကောင်းမှုနှိစက်လာတာရဲ့ပုံမှန်ပြရုပ်ဖြစ်အခုလိုပင်လယ်စေကန်းလက်ပတ်မှုတွေလှုပ်လာတာဖြစ်တယ်လို့ American ဆင့်မြင်ကာကွယ်ရရှိသူကဆိုပါတယ်။မနှစ်မလာတုန်းကလည်း American Lincoln စစ်သမောကြီး USS Carl Vinson 2အနေနဲ့1985ခုနှစ်မှာဆုံးသက်ခဲ့တဲ့ American Vietnam စစ်ပွဲပြီးပထမဆုံးအချိန်အနေနဲ့တရုတ်နိုင်ငံရဲ့ဒေသတွင်းစစ်ရေးအင်အားတိုးချဲ့လာချိန်မှာ Vietnam Second ကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ
ဒီပြည်လ9ရက်တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။အခုမနေ့ကနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုပြောပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအခုရက်ပိုင်းအတွင်းသေဆုံးဒဏ်ရာရတာတွေရှိနေပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းစစ်ရေးမငြိမ်သက်မှုတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးဒေသမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေကိုတောင်ဖြတ်သိမ်းကြရသလိုရန်ကုန်မှာကျင်းပမဲ့ရခိုင်တကြံပွဲအစီအစဉ်ကိုလည်းဖြတ်သိမ်းလိုက်ပါတယ်။နောက်ဆုံးအခြေအနေတွေကိုကိုညာဝဲအောင်ကစူးစီးပြောပြမှာပါရှင
်။အစိုးရလေကြောင်းတပ်ရဲ့ AP 3ရက်နေ့ပြစ်ခတ်မှုကြောင့်ဝူသီတောင်မြို့နယ်ဆိုင်းတင်တောင်တန်းဒေသမှာဝါခုတ်နေတဲ့လူသားတချို့တေဆုံထိခိုက်ဒဏ်ရာရခဲ့ပြီးဝူသီတောင်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ဝူသီတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြောပါတယ်။
ဘူးပြောက်ဆင်းမှာညနေကအဲ့ဒီဒဏ်ရာနဲ့လူက6ယောက်ရောက်တယ်လို့ပြောတယ်။ဒီမနေ့ပိုင်းမှာ4ယောက်7ယောက်လုံးက7ယောက်ကိုတွေ့ခဲ့တယ်။အရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုကိုကြိုးကြောက်နေကြည့်တော့သူတို့ရောကိုညစ်7နာရီ7နာရီလောက်မှာ4ယောက်ဒဏ်ရာနဲ့လာတာပေါ့။အဲ့ဒီယောက်ဆုံးလိုက်လို့ပြော။ပြီးရင်သူတို့ရောနဲ့ဒီတစ်ခါအဲ့ဒီကင်းလောက်ရောမှလည်းတယောက်ဆုံးတယ်။ဒီပြူချောင်းရောမှ2ယောက်ဆုံးတယ်အဲ့လိုပြောတယ်
။လေးချောင်းကနေဘုံကျဲတက်ခိုက်တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကမသိရှိရသေးကြောင်းတပ်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ပြောခွင့်ရဘုံမှုကျုပ်ဇော်မင်းထွန်းကညင်းဆိုပါတယ
်အဲ့ဖုံလူမိတ်ကတော့ကျွန်တော်တို့ကထိတွေ့မှုဖြစ်တယ်လို့ကျွန်တော်လည်းအပြန်မျိုးဖြစ်ပြီးတယ်အဲ့ဒီကောင်ကကျွန်တော်လည်းအသေးစိတ်မတည်သေးဘူးကြာနော်အသေးစိတ်ကြည့်ရင်တော့ကျွန်တော်ပြန်ပြောပြပါမယ
်ဒီအပိုင်းတွင်ဘူးသီတော်မျိုးနယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေအဖွဲ့တို့စစ်ရေးတင်းမာနေကြတာပါတိုက်ပွဲတွေကြောင့်ဘူးသီတော်ကြောက်တော်မင်းပြားမြောက်ဦးရသေးတောင်ပုံနှကျွန်းမျိုးနယ်တွေဘက်မှာစစ်ပေးဆောင်ပြည်သူ 26,000 လောက်ရှိနေပါတယ်အခုလိုရခိုင်မြောက်ပိုင်းတိုက်ပွဲကြောင့်ရှေဟောင်းယဉ်ကျေးမှုဒေသဖြစ်တဲ့မြောက်ဦးမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေဖြတ်သိမ်းနေရတယ်လို့ဖျားဘူးခရီးသွားလုပ်ငန်းရှင်ဦးချက်ကြီးကပြောပါရတယ်
။ကျွန်တော်တို့ရောင်းတော့ရောင်းနေရောင်းပြီးတော့ဖျားဘူးတွေကဆက်ကြနေလာပြီးတော့ပြက်ကန်ပြန်ထုတ်တယ်တခြားပြည်တွေပြောင်းသွားတယ်ဟောဗျာစောစောပိုင်းတော့ဟိုမြောက်ဦးမှာဖြစ်တဲ့ခက်တယ်ဆိုတော့လူတွေကလည်းကြောက်တယ်ဆင်ပါတယ်ပုံစံကြီးကတော့အဲဒီလိုပါ
ရန်ကုန်မြို့မှာလည်းရခိုင်မိသားစုတွေနှစ်စဉ်ကျင်းပလေးရှိတဲ့ရခိုင်ရိုးရာတကြံပွဲတို့ကိုဖျက်သိမ်းလိုက်ကြောင်းပွဲတော်ကျင်းပရေးကော်မတီဝင်ဒေါ်မြမီကပြောပါတယ
်။သူဝနာကွင်းမှာရခိုင်တကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစီအွေမှာတည်ရင်ဆုံးဖြတ်ပြီးတင်းတာမှလည်းပါနေပါပြီရှင်။ကျွန်တော်တို့ရခိုင်ပြည်ဖက်မှာလည်းကိုရခိုင်တွေကအရင်ကစိတ်မကောင်းစရာတွေဖြစ်နေတယ်လေ။သူတို့နဲ့ထက်ထူထက်မြတ်စိတ်မကောင်းဖြစ်တယ်ဆိုတာကိုပြသကြင်နာရင်နောက် 龙雄也去那里，我嘞是收银在西的包边，不见说啥奶奶到三木一家那面来了喏。哎，我们道路的中途，不要骂说骂的要不要？哎，路比我们为的骂多比谁？我们路来还得别个那里，先骂说了乡下的都跑来巴巴的先。
像我们有美国人用阿哩，苗乌叫做闽南牛奶的个，可以么多点叫？马斯拉那是古人的个，这里比较特别他巴的。现在比那嘛那汤生那困难个这个，不离不开的三匹改变。那张三哥嘛，阿萨阿婆也打开门闹搬，今年的明年没得皮拉的喽。那张三些三哥嘛说，爷爷也看人家干活呢，他们老人家在屋里变成了辣椒，第二班嘛苗乌叫做八文，俺们那个娘们出呀，刚去没突变他娃的，怎么
样？姑娘，我样表表多少把些？那可能俺这家子人话里个来比娃了没？比个人老板奶奶对马特姆达 Donald Trump 苏亚个，本尼泽拉奶奶马特姆达马杜罗苏亚表家了没？路用几张投票拉给娃的，他为么 Russia 是在对个？到美国在南岸撇的地，本尼塞拉南岸的个波多比罗查拉比的南马罗，本尼塞拉撇的那哈塞西南比，美国的拉沙加马本尼塞拉个的生产他的大部分牛撇拉南的路东在对个投票加瓦的，那时候嘛，他们拉特朗普呢，但他们呢西瓜也被收的生产交比罗路亚的呢，他要多马个东在对个收银的呢的交 ，VOA 的领导 Betsy Wida Kuswara 的领被捕他那个。
Okay, well, Rashananga Rosewater Comuni Gani Totare, Jehajin de Go, Venezuela Nangago, Pupinibare, D. Rasha Comuniga, Saji Ostapen Kuga, to Rasha Lupiotaraga, Venezuela Piduriga, Nota Jehajin de Tatosula, D. Hajin de Go, Pupila Malu Pioraba. Rasha the agency is Oya, Rashaga, Jimu Lupide, Jehajin, Mountain Dan Tanago, Venezuela Ma Punta, Yilu Topolai Bare, Dabi.รัสเซียกูยอมทาร์เรลีเจ้าหยางกากวยสนิทด้วยด้วยวันเสาร์มุ่งไปบุรัสเซียตัดตาเดียกันเสียลทาร์บาร์เลยอเมริกันแอนด์เดอร์ไพรส์พูดอีกก็ต้องแต่ดูโรจาโนริเอกากา
This is a big power kind of a confrontation now
ถ้าการยังจีนเองกันนี่เท่ๆอาเป็นยาละวะจีลีรัสเซียกับจีนเองกันนี่กูวันทวีถ้ากูแอนดูเรียนนี่เนี่ยอเมริกันก็จะรีบไปนี่เลยกูไม่นั่งเปล่าอินโดยินดงก็มาดูรถตู้ลุลุจัดเต็มตัวเมลุตบอทาร์เรติโอกาเลยสาวเงินลาวิลี
ที่เกิดประเด็นกับเดียวหนึ่งงานกันเลยลีเอ็นจีจะซื้อเนี่ยชาวสังอาเรนซีเดซีเนี่ยทบทวนอีกสิ่งเดียวมาดูรู้สุยาจะปูไปเลยบาร์เลยอเมริกันตำรวจทรัมป์ก็รอ
Look at Venezuela Venezuela right now
จริงรู้ Venezuela ว่าสังคีนี่บาร์เลยกูรอรอจะมา Venezuela หนึ่งงานอาจจะแก้กูที่มาได้พัฒนาจีพินเลยว่าเราจะมุ่งดีจังมีอาชีพดูเรื่องมีอาชีพเนี่ยพิจารณาว่าไอ้เทมาตำรวจปุ่นเนี่ยปากอุ้มปามเอเที่ยวตำรวจสีเล่ปานหนึ่งบาร
์จ้าพี่ตำรวจทรัมป์ก็รัสเซียนี่เนี่ยเวเนซุเอลากันนี่ทัดดาวูต้องสู้ท้าบีต้องเปลี่ยนในด้านอารมณ์กูซึ่งจะนี่เดี๋ยวตุ้ดีไปกันบ้างเลยท้าบีเมื่อที่อยู่ในรัสเซียก็รู้กูเวเนซุเอลาเขาจะมาดูรู้กูกูยินดีรักเวเนซุเอลาเนี่ยนั่งเงินก็อุบลีอยู่เนี่ยกันยี่เดี๋ยวพิจารณาบ้างเลยท้าบีเมื่ออเมริกันยาสีด้วยกันเลยรัสเซียพอหน้าที่ไปสู้ตะแคงมือเรื่องเมลุเชิงชาวนี่บ้างเลยเวเนซุเอลานั่งเงินสายอเมริกันทุกคนจะเลยเอลิอตเอเบรมส์ก
็ It would be a mistake
รัสเซียนี่เนี่ยตัวที่มาลุกชนายลุลุยามเอลุเทนอมาดีมาวาลีเมตัวลุกชนายลุลุไม่ยามาอู
แต่ก็รัสเซียเนี่ยที่อยู่นี่เนี่ยเวเนซุเอลากูดอลลาร์บิลเลียนบ่าวมีอาสวะชี้จาระกูพยายามยามาสู้อินิจาบาร์เลยทว่าแม้รัสเซียจุดดองงูจีจุดดาตัดเต็มหัวไปปัทุยนั่งเงยบ่าวจุดที่อาสาทุ่งลาลาบ้านัทเอาสังอากุนิดงาเลยรัสเซียนี่เนี่ยสิริอาบีรุนเซมาวันสักเคบีตมรับรัสเซียเอเอสสู้ยาพยันท่องลางกุนีเบกรามูအလားတူဗင်နီဇွဲလားမှာဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ American Enterprise အဖွဲ့ကြီးက Roger Noriega က
Because the Russians are testing us.
ရုရှားကကျွန်တော်တို့ကိုတွေးလို့စမ်းနေပါတယ်။ကျွန်တော်တို့ဘက်ကစည်ရေးသုံးဖို့လိုမျိုးခိုင်မာတဲ့ချင်းချမှုမပါတဲ့မူဝါဒနဲ့တွားကြတဲ့အခါကျတော့ရုရှားဘက်ကလာပြီးတော့လေဖြီးမနေနဲ့လို့ပြန်စိန်ခေါ်တဲ့သဘောပေါ့နော်
။တချို့ကျွမ်းကျင်သူတွေကတော့အင်အားကြီးနိုင်ငံတွေရဲ့တဆင့်ကန်လူငါဒီတိုက်ပွဲမဖြစ်ရအောင်ယာယီသမ္မတကြေညာထားတဲ့ဟွမ်ကွိုက်ဒိုအနေနဲ့ရုရှားနဲ့တရုတ်တို့ကိုမာဒူရိုကိုကူညီတာရက်ရင်သူတို့ရဲ့ယင်းနှိမ့်နှံမှုတွေလုံးဝမဆုံးရှုံးစေရဘူးလို့ဆွဲဆောင်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ American အခြေစိုက် Brookings မူဝါဒအဖွဲ့က Jeffrey Jess ကတော့
Both the Russians and the Chinese are going to want to be
ရုရှားရောတရုတ်ပါ Venezuela နဲ့ဆက်ဆံတာမှာတတိကြီးထားချင်းကပ်မှာပါ။ဒီပြဿနာရဲ့ benefit စလုံးနဲ့သူတို့ဆက်ဆံရေးကောင်းတက်နိုင်ဆုံးထိမ့်သိမ်းလှုပ်ဆောင်သွားခြင်းမှာပါ။ဘာလို့လဲဆိုတော့နောက်ဆုံးမှာဘယ်သူပဲအာနာရလာသူတို့ကြွေးမြီတွေပြန်ဆက်ပေးလာရအောင်လေ
အခုလောလောဆယ်မှာတော့ ဒီဗင်နီဇွဲလာပြည်ပခကြီးမားလာတဲ့အမျှဗင်နီဇွဲလာပြည်သူတွေအနေနဲ့အစားအစာတောက်သွင်းရည်နဲ့လျှက်စက်မီပြတ်တာတွေကိုပုံမှန်ခန်းစားလာနေရပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တဲ့အမေရိကန်ရုရှားနဲ့ဗင်နီဇွဲလာနိုင်ငံတို့ကြားကအပြိုင်မှုတွေကြောင့်ကနေခုတော့အမေရိကန်တူရကီဆက်ဆံရေးအကြောင်းကိုကြည့်ကြရအောင်ပါအမေရိကန်တူရကီနှစ်နိုင်ငံကြားတင်းမာမှုပုံမှန်နှက်ဆိုင်လာတဲ့အတွက်ဆက်ဆံရေးပြတ်တောက်သွားလိမ့်မလားဆိုတာစိုးရိမ်စရာဖြစ်လာနေပါတယ်။အမေရိကန်တူရကီနှစ်နိုင်ငံတို့ရဲ့ဒုတိယသမ္မတတွေကနေတူးအဖွဲ့ရဲ့အရေးကြီးအဖွဲ့ဝင်တစ်ခုဖြစ်တဲ့တူရကီနိုင်ငံပဲ့ထွက်သွားနိုင်တယ်လို့ဆိုတဲ့အထိအပြန်အလှန်သတိပေးနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Dorian Jones Istanbul မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသာပြောပြမှာပါရှင်။
အမေရိကန်ဟာတူရကီရဲ့မဟာမိတ်ဖြစ်နေဆက်ပြီးနေကြသလားဒါမှမဟုတ်နေတိုးအဖွဲ့ဝင်ချင်းဖြစ်တဲ့မဟာမိတ်နိုင်ငံတစ်ခုရဲ့ကာကွယ်ရေးဆွံ့ရေးအားပြောင်းလုပ်နေတဲ့အကြမ်းဖက်သမားတွေနဲ့ပူးပေါင်းကြသလားဆိုတာကိုအမေရိကန်ဘက်ကရွေးချယ်ရပါလိမ့်မယ
်အဲ့ဒါကတော့တူရကီဒုတိယသမ္မတဖူရတ်အော့ခ်တေဂျာဇ်ဘရီနီက Twitter ပေါ်မှာရေးသားသတိပေးလိုက်တာဖြစ်ပါတယ်တူရကီအစိုးရအနေနဲ့ YPG ခေါ် Syria Cut လက်နက်ကင်တွေကိုမတိုက်ခိုက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကသတိပေးလိုက်ပြီးတဲ့နောက်တူရကီဒုသမနာကအခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ YPG ကတ်လက်နက်ကင်တွေဟာ IS အကြမ်းဖက်အုပ်စုကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဒီ YPG တွေဟာသူတို့တူရကီနိုင်ငံတွင်းကသဘုံအဖွဲ့တစ်ခုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်သမားတွေဖြစ်တယ်လို့စွပ်စွဲထားပါတယ်။အမေရိကန်တူရကီနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်ကြေညာချက်တစ်ခုမှာတော့အခုလိုဖော်ပြထားပါတယ်
။ဆီးရီးယားရှေ့မြောက်မှာတူရကီရဲ့တစ်ဖက်သက်စီလွတ်ဆောင်ချက်တွေကြောင့်ဆိုးဝါးတဲ့အကျိုးဆက်တွေကြုံတွေ့နိုင်တယ်ဆိုတာကိုသတိပေးရင်းစစ်ဆန်ညှိနှိုင်းမှုတွေဆက်လက်လှုပ်သွားဖို့အတွက်လည်းထောက်ခံကြောင်ပွန်ပီယိုကဖော်ပြလိုက်ပါတယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကတော့ဒီနေရာမှာအမေရိကန်အစိုးရဘက်ကရှင်းလင်းပြတ်သားတဲ့ဗျူဟာရှိတာကိုမတွေ့ရဘူးလို့ထောက်ပြပါတယ်။ပြီးခဲ့တဲ့စနေနေ့ကပဲဒေသန္တရရွေးကောက်ပွဲတွေမှာအကြီးအကျယ်အရေးနိုင်သွားတဲ့တူရကီသမ္မတရစ်ဆက်တိုင်ယစ်အာဒိုဗန်ကတော့အရေးကြီးဆုံးကလူညွန့်ရေးကိစ္စပဲဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံတွေက YPG တွေကိုထိုးစစ်ဆင်ဖို့အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။တူရကီတပ်ဖွဲ့တွေဟာလည်းဆီးရီးယားနယ်စပ်မှာစုပြုံတပ်ဆွဲထားဆဲပါ။ဆီးရီးယားနယ်စပ်ပြီးအမေရိကန်တူရကီတို့ရဲ့စိုးရိမ်ပွဲထိတိုက်တိုးမှုဟာရုရှားစီက S-400 ဒုံးကျည်စနစ်ကိုတူရကီဝယ်ယူတဲ့ကိစ္စကြောင့်နေတိုးကိုအားပြောစေလိမ့်မယ်လို့အမေရိကန်ဘက်ကပြောကြားနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မကြတဲ့ခင်ကဝါရှင်တန်မြို့တော်မှာပြုလုပ်ခဲ့တဲ့နေတူးအခမ်းအနားတစ်ခုမှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအခုလိုပြောခဲ့ပါဗျာ။
တူရကီရာတမိုင်းမှာအောင်မြင်မှုရှိဆုံး CIA မဟာမိတ်အဖွဲ့ရဲ့အဓိကအဖွဲ့ဝင်နိုင်ငံတနိုင်ငံအဖြစ်ဆက်ရှိနေခြင်းသလား။ဒါမှမဟုတ်ဒီမဟာမိတ်အဖွဲ့ကိုအကျိုးရုပ်စေမဲ့အမှားမှားယွင်းယွင်းဆုံးဖြတ်ချက်တွေချမှတ်ပြီးလုံခြုံမှုပြတ်ပြားစေအောင်လုပ်မှလားဆိုတာကိုရွေးချယ်ရပါလိမ့်မယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကာဗူဆိုဂလူကဒါကိုပယ်ချပါဗျာ။
ရုရှားစီကလက်နက်ဝယ်တဲ့ကိစ္စကပြီးပြီးသားကိစ္စပါကျွန်တော်တို့ကရုရှားရဲ့အခြားမဟာမိတ်ရဲ့ဆိုပြီးရွေးချယ်နေတာမဟုတ်ပါဘူးရုရှားနဲ့ဆက်ဆံလို့တခြားနိုင်ငံတွေနဲ့ဆက်ဆံစရာမလိုတော့ဘူးလို့လည်းသဘောမထားပါဘူးဒါထက်ပိုပြီးပြောရရင်အနောက်အုပ်စုကဖြစ်ဖြစ်ရုရှားကဖြစ်ဖြစ်ဘယ်လိုလုပ်ဘယ်ဘက်ကိုရွေးဆိုပြီးကျွန်တော်တို့ကိုမပြောသင့်ပါဘူးပြောလို့လည်းမရနိုင်ပါဘူ
းတကယ်တော့အမေရိကန်ဘက်ကလည်း Patriot Dome စနစ်ကိုရောင်းချဖို့ဆိုပြီးတူရကီကိုကန့်လန့်ထားပါတယ်တူရကီကလည်းလိုချင်ပါတယ်ဒါပေမဲ့ဒါကိုဝယ်ရင်ရုရှားစီက S-400 ကိုမဝယ်ရတော့ဘူးဆိုတာမျိုးတော့မလို့ချင်ပါဘူး။ဒီအငင်းပွားမှုတွေဟာတူရကီရုရှားဆက်ဆံရေးပုံမှုနဲ့ဆိုင်လာမှုအပေါ်အနောက်မဟာမိတ်တွေရဲ့စိုးရိမ်မှုအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီအထက်နောက်ပတ်ကျရင်တူရကီသမ္မတအာဒိုဝန်ဟာမော်စကိုမြို့တော်ကိုသွားရောက်ဖို့စီနေပြန်ပါတယ်။ဒီလိုအမေရိကန်နဲ့တူရကီဆက်ဆံရေးယိုယွင်းလာတဲ့အတွက်အထိနာရတဲ့နောက်ကန္ဓာတစ်ခုကတော့တူရကီနိုင်ငံသုံးလေရာငွေတန်ဖိုးကျဆင်းသွားခြင်းပဲဖြစ်ပါတယ်။လီရန်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်နိုင်ငံသားတွေဟာနိုင်ငံခြားငွေအမျိုးမျိုးကိုဝယ်ယူစုဆောင်းနေကြသလိုပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းပြန်လည်ထွက်ခွာနေပါတယ်။ဒီလိုအကြတဲ့တွေဆီလာနေပေမဲ့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမတွေ့ရပါဘူး။တူရကီပေါ်အမေရိကန်စိတ်မစီနိုင်ဖြစ်လာတဲ့ဒီအချိန်မှာပဲအမေရိကန်နိုင်ငံသားတချို့ကတူရကီဘက်ကထိန်းသိမ်းလိုက်တဲ့ကိစ္စလည်းပေါ်ပေါက်လာပြန်ပါတယ်။2016မှာအောင်မြင်တဲ့အနာသိမ်းခွင့်နဲ့ပတ်သက်တဲ့ဆိုပြီးအမေရိကန်သံရုံးဝန်ထမ်းတချို့ကိုတူရကီကဖမ်းဆီးထားတဲ့ကိစ္စပဲဖြစ်ပါတယ်။အခုလောလောဆယ်မှာတော့အမေရိကန်ဟာဒီအငင်းပွားမှုကိုသံတမန်နည်းနဲ့တူတူတိတ်တိတ်ဖြစ်ရှင်ဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပဂတိဆက်ဆံရေးအခြေအနေကိုသုံးသပ်မယ်ဆိုရင်တော့ထိတ်တိုက်ရင်ဆိုင်မဲ့အလားအလာဘက်ကဥတီနေတယ်လို့ဆိုရမှာပဲဖြစ်ကြောင်းပါခင်ဗျာ
။ဦးကျော်စံသာပြောပြသွားတာပါရှင်။ တော်ရရှင်နေနေနဲ့ကျမတို့ VOE ကိုစားလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စားလိုက်လိစာက VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ဖြစ်ပါရဲ့ရှင်။ဒုတိယပိုင်းအစီအစဉ်တွေမကြခင်မထုတ်လွှင့်ခင်မှာတော့အခုကျမရေးဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါမယ်ရှင်။ကမ္ဘာပြည်နေရာကမဆိုအမျိုးသမီးတွေဟာအမျိုးသားတွေထက်၄နှစ်ခွဲနီးပါးပိုပြီးတော့အသက်ရှည်ကြပါတယ်။ဒါဟာအမျိုးသားတွေနဲ့စာရင်အမျိုးသမီးတွေကဆရာဝန်စီသွားတဲ့အချိန်ရေးပိုများတာရဲ့ပုံမှန်အားဖြင့်ကိုကျမရေးကိုပိုပြီးတော့ဂယုဆိုင်အလေးထားတာကြားဒါရီရဲ့အကြောင်းဖြစ်တဲ့အကြောင်းလေ့လာချက်အသစ်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဌာနချုပ်ရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးဆိုင်ရာဂျနီဘာကနေ research line ပေးပို့ထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2019ခုနှစ်ကျန်းမာရေးဆိုင်ရာအစီရင်ခံစာအကြောင်းသတင်းလွှာကိုအခုဆက်ပြီးတော့ပြောပြသွားပါမယ်ရှင်။ကမ္ဘာတစ်လွှာမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးတော့အသက်ရှည်ကြပေမဲ့လို့မိတွင်မိခင်တွေရဲ့သေဆုံးမှုနှုန်းနဲ့တွက်မယ်ဆိုရင်တော့အမျိုးသမီးတွေရဲ့အသက်ရှင်နေထိုင်နှုန်းအတန်ငယ်လျော့ကျသွားတယ်လို့အစီရင်ခံစာအသစ်မှာဖော်ပြပါတယ်။ဒါပေမဲ့လို့ကျန်းမာရေးကောင်းခြင်းဆိုခြင်းဆိုတာဟာနိုင်ငံတွေရဲ့ဆင်းရဲချမ်းသာကိုလိုက်ပြီးကွာဟချက်ကြီးမားနေစေဖြစ်တယ်ဆိုတာကိုလည်းအစီရင်ခံစာမှာအလေးပေးဖော်ပြထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကျန်းမာရေးဝန်ဆောင်မှုလိုအပ်ချက်တွေကြောင့်အမျိုးသမီး41ယောက်တိုင်းမှာ1ယောက်နှုန်းလောက်မိဖွားချိန်မှာသေဆုံးနေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ချမ်းသာတဲ့တိုင်းပြည်တွေမှာတော့မိရင်းသေဆုံးတဲ့နှုန်းဟာ3300မှာမှ1ယောက်သာရှိပါတယ်။Miss Samia Asma ha WHO ye a che let sha phwe yee thana ga a mhu saung hnyin cha yee mu chauk ba tu ma ga a myo tamī rwe the a myo tha rwe ga po bi a the so cha ya da ha tu ro ga ko chan ma yee ko a myo tamī rwe law gyu ma sai cha lo phit de lo so ba de da pyin chan ma yee twe an ya shi de kaisa myo rwe ko a myo tha rwe ga po bi ro le lout tat cha de lo so ba de
In many circumstances men use health care less than women They are less likely to seek care and
အမျိုးသားတွေဟာအမျိုးသမီးတွေလောက်ကျန်းမာရေးကိုအလေးမထားတတ်ကြပါဘူး။ကျန်းမာရေးတစ်ခုခုချို့ယွင်းနေပြီဆိုတာကိုသိနေရင်တောင်မှနေကောင်းအောင်ဘယ်လိုနေရမလဲ။ကျန်းမာရေးကောင်းအောင်ဆက်ပြီးဘယ်လိုစောင့်ရှောက်ကာကွယ်ရမလဲဆိုတာတွေမှာလိုင်းနာအားထုတ်မှုကတိတ်ကိုနည်းကြပါလေ။နောက်ပြီးအမျိုးသားတွေဟာကြိုတင်ကာကွယ်လို့ရတဲ့၊ကုသလို့ရတဲ့၊မကုသတဲ့ယောဂါတွေကြောင့်လည်းမတော်တဆရင်တိုက်မှုတွေကြောင့်ပိုးပြီးတော့တည်ဆုံးနေကြတာကိုတွေ့ရပါတယ်။
လူတွေကိုတည်ဆုံးစေတဲ့အချက်အလက်ပေါင်း40မှာအမျိုးသားတွေဟာအမျိုးသမီးတွေထက်အချက်9ချက်ပိုပြီးတော့များတဲ့အကြောင်းအစီရင်ခံစာကဖော်ပြထားပါတယ်။ဥပမာအားဖြင့်အမျိုးသားတွေဟာအမျိုးသမီးတွေထက်ဆေးလိပ်အရက်ပိုတောက်ကြပါတယ်။ဒါအပြင်ကမ္ဘာတစ်ဝှမ်းလုံးတည်ချောင်းကျန်တဲ့နှုန်းကလည်းအမျိုးသမီးထက်အမျိုးသားက85ရာခိုင်နှုန်းပိုများတယ်လို့ဖော်ပြပါရှိပါတယ်။ဝင်ငွေနှိမ့်ကြတဲ့ဒါမှမဟုတ်အလဲအလက်သာဝင်ငွေရှိတဲ့တိုင်းပြည်တွေမှာဆိုရင်မကူးဆက်တဲ့ယောဂါကြောင့်သေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အကြောင်း Miss Asma ကပြောပါတယ်။ဆေးကြောက်သုံးတာလို့အရက်တောက်တာလို့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်ပုံစနစ်တွေစားတဲ့အကြောင်းတွေဟာမကူးဆက်တဲ့ယောဂါဖြစ်နှုန်းမြင့်မားလာစေတဲ့အချက်တွေဖြစ်တယ်လို့သူက VOE ကိုပြောပါတယ်။
And in terms of leading cause of non-communicable disease related deaths are cardiovascular
ဒီလောက်တဲ့အထိဖြစ်အောင်ဦးတည်နေတဲ့မကူးဆက်တဲ့ယောဂါတွေကတော့နှလုံးသွေးကြောဆိုင်ရာယောဂါနှလုံးသွေးကြောချင်းယောဂါနဲ့သွေးတိုးယောဂါတွေပါဒီယောဂါတွေဟာကြိုတင်ပြီးကာကွယ်လို့ရတယ်လို့ကုသလို့လည်းရတဲ့ယောဂါတွေဖြစ်ပေမဲ့ကာကွယ်ကုသမှုတွေကိုမလုပ်ကြပါဘူ
းမကူးဆက်တဲ့ယောဂါတွေကြောင့်သေဆုံးတဲ့စီရင်စရာအရာအခြေခံကျန်းမာရေးစောင့်ရှောက်မှုတွေဦးစားပေးဖို့လိုအပ်နေတာကိုသိသိသာသာမိမောင်းထိုးပြနေပါတယ်အဲ့ဒီလိုမကူးဆက်တဲ့ယောဂမျိုးတွေနဲ့နေထိုင်မကောင်းကြတဲ့အခါမှာလိုအပ်တဲ့ဆေးဝါးနဲ့ကုသမှုတွေကိုရယူပြီးပျောက်ကင်းအောင်ကုသနိုင်ပါတယ်လို့လည်း Miss Asma ကပြောပါတယ်။ဒါအပြင်အခြေခံကျန်းမာရေးစောင့်ရှောက်မှုရှိထားသူတွေဟာအဲ့ဒီလိုမကူးဆက်တဲ့ယောဂတွေကြောင့်အရွယ်မတိုင်ခင်သေဆုံးနိုင်တယ်ဆိုတဲ့အကြောင်းကိုကောင်းကောင်းသိသူတွေဖြစ်ကြတယ်ဆိုတာကိုလည်း Miss Asma ကအလေးထားပြောကြားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ကတောက်ကြနေမနက်ပိုင်းတရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ3240နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းနှာစင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရဖို့ရှိသလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနှာစင်ကြရမှာပါရှင်။အခုအရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကမ္ဘာမှာအလင်းမြန်ဆုံးနည်းနဲ့ရေပျော်နေတယ်လို့ဆိုတဲ့ Greenland ရေကဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေကဲတောင်အကျယ်ဝန်းကလည်းတဖန်ပြန်ပြီးတော့ကြီးထွားလာနေတဲ့အကြောင်း NASA American အမျိုးသားလေကြောင်းနဲ့အာကာသအုပ်ချုပ်ရေးအဖွဲ့ကပြုလုပ်တဲ့သုတေသနအသစ်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒါဟာသတင်းကောင်းတစ်ခုလို့တော့မဆိုနိုင်ပါဘူး။ဒီအကြောင်း VOA သတင်းတောက် Kevin Enoch သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Greenland ကယက်ကော့ဘ်ဇဗန်ရေကဲတောင်ကြီးဟာအရင်ကအရေးပျော်နေရာကနေအခုတဖန်ပြန်ခဲလာနေကြောင်း NASA ကသုတေသီအလာကေဇန်ဒါကပြောပါတယ
် Between 2016 and 2017 from two separate NASA airborne missions
2016 2019ခုနှစ်တွေမှာ NASA ကဝေမော်ကနေရိုက်တဲ့ပုံလေးရာရေကဲတောင်ကြီးတွေရဲ့အပြားပိုင်းကမီတာ30လောက်ပိုကြီးလာတာကိုတွေ့ရပါတယ်ဒါတနည်းအတွင်းမီတာတရားလောက်ဒိုးလာတာဖြစ်ပြီး2019 2018ခုနှစ်တွင်မှလည်းအဲ့လောက်ထပ်ပြီးတော့ဒိုးလာပါလေ
2012ခုနှစ်ကစလို့ဒီရေခဲတောင်ကြီးဟာရာသီဥတုပြောင်းလဲမှုကြောင့်တနည်းကို3ကီလိုမီတာနီးပါးအရေပျော်နေခဲ့တဲ့အတွက်ဒါဟာအံ့ဩစရာကောင်းတဲ့ဖြစ်စဉ်ပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအရေပျော်သွားတဲ့ပမာဏလောက်ပြန်ပြီးကြီးထွားလာခဲ့တာပါ။ဘာကြောင့်ဒီလိုဖြစ်နေတာပါလဲ။ရေခဲတောင်နဲ့ပင်လယ်ဆုံတဲ့နေရာ Greenland ရဲ့အနောက်ဖက်ချမ်းဒီစကိုဘေးမှာဖြစ်နေတဲ့အေးဒါကြောင့်အခုလိုပြန်ခဲလာတာလို့ NASA ကသိပ္ပံပညာရှင်တွေကပြောပါတယ်။အဲဒီမှာရှိနေတဲ့ရေအေးတွေကြောင့်ရေခဲတောင်ကြီးထွားလာအောင်ပြန်ခဲနေတာလို့ London Imperial တက္ကသိုလ်က Martin Sigard ကပြောပါတယ
်။ What the measurements in the field where this glacier is have demonstrated is that when the glacier was retreating
ရေခဲတောင်ရေပျော်နေတဲ့အချိန်တုန်းကပင်လယ်ထဲကလေပူတွေတက်ခတ်လာတာကြောင့်ဖြစ်ရတယ်ဆိုတော့လေးလံမှုတွေကတွေ့ခဲ့ရပြီးအခုရေခဲတောင်ပြန်ခဲလာတဲ့အချိန်မှာတော့ဒီလိုလေဘူးတိုက်တာမျိုးမရှိတော့ပါဘူး။ဒါပေမဲ့ဒီလိုပြောင်းလဲလာနေတာကြောင့်ပင်လယ်ရေဟာပုံမနေတော့ဘူးလို့လည်းပြောလို့မရပါဘူး။ပင်လယ်ထဲကလေဘူးတွေရေခဲတောင်ဘက်ကိုမတိုက်တော့တာပဲဖြစ်ပါတယ်
။ပိုပြီးသေးကြအောင်ပြောရမယ်ဆိုရင်တော့ဥတုရာသီပြောင်းလဲမှုမဖြစ်တော့တာမဟုတ်ပဲဆက်ဖြစ်နေစေလို့ဒီသုတေသနမှာပါဝင်တဲ့သိပ္ပံပညာရှင်တွေကပြောပါတယ်။ Greenland တစ်ခုလုံးမှာရှိတဲ့ရေခဲတောင်တွေဟာအလင်းအမြန်အရေးပြောင်းနေကြတာပါ။ဒီသုတေသနကိုကြည်ကျင်းအဖြစ်ကမ္ဘာမြေကထွက်တဲ့ပူနွေးမှုတွေကိုဆုပ်ယူနေတဲ့ပင်လယ်သမုဒ္ဒရာတွေဟာရေခဲတောင်တွေအရေးပြောတဲ့ကိစ္စမှာမူလကထင်ထတာတဲ့ပိုပြီးအရေးပါတဲ့ခန္ဓာကနေပါဝင်ပတ်သက်နေကြောင်းပြသလိုက်တာဖြစ်တယ်လို့ NASA သိပ္ပံပညာရှင် Alan Kezinda ကပြောပါတယ
် On the long run it's actually bad news because we demonstrate this study demonstrates how sensitive
ဒီမှာတော့ဒါသတင်းကောင်းမဟုတ်ပါဘူးဒီသုတေသနကဘာလို့ပြသလဲဆိုတော့ပင်လယ်ရေမျက်နှာပြင်မှာဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေထူးသဖြင့်အပူချိန်ပြောင်းလဲမှုတွေဟာဒီရေခဲတောင်နဲ့တခြား Greenland မှာရှိတဲ့ရေခဲတောင်တွေကိုဘယ်လိုသိရမှုရှိတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါလေ
။ပင်လယ်ရေရဲ့အပူချိန်ဟာ1960ခုနှစ်တည်းကစလို့တဖြည်းဖြည်းနဲ့ပုံနွေးလာနေကြောင်းသုတေသနတွေအရတွေ့ရှိရပါတယ်ခင်ဗျာ
။သောတာရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လေပေါ်ထုတ်ရေးယူဖို့ကြံနေသေးတယ်အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ပေါ်ထုတ်ရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-9-9-9-4 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရဲ့လိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
ခုဆက်ပြီးဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီနေ့မြန်မာမယ် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်းS M E R T smart ကညံကောင်းတာထက်မြက်တာဆိုတော့ squat ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တံမြောင်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆူရမအရေးအခြေကိုတည်တယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီသုံးကတော့အမေရိကန်စကားပြောမှာအသုံးများ၄ရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လည်းရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပျက်နေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါ။လူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူ၊လူရည်လေသူ၊သွားတာလာတာသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ထလလတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြတာပါရှင်အခုကျမ်းမာရေးခန္ဓာအလှည့်ကြားလာပါပြီစက်ကြောတက်လေဘင်ကြောနာတာဟာအရင်ကလူကြီးတွေမှသာအဖြစ်များပေမဲ့ mobile phone တွေ tablet နဲ့ computer တွေအသုံးများလာနေတဲ့အခုခေတ်မှာတော့လူငယ်တွေမှပါအဖြစ်များလာပါတယ်ဒါဟာဘလို့ကြောင့်ပါလဲစက်ကြောတက်လေဘင်ကြောနာတဲ့အဆင့်ကနေလေဘင်ကြီးပေါင်းတက်တဲ့အဆင့်ကိုရောက်မလာအောင်ဘလို့ကာကွယ်ကုသနိုင်ပါသလဲဒီအကြောင်းအယိုးအထုခုနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคရေးပေါ်နဲ့ရုပ်ထုစုဆရာဝန်ကြီးဘာမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဇက်ကျော်တဲ့လေဘင်းကျော်နာတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်ရုပ်ထုစုဆရာဝန်ကြီးနည်းနည်းရောရေးပေါ်ဌာနတွေရောမှာဒီဇက်ကျော်တက်ပြီးတော့လေဘင်းကျော်တွေနာတဲ့လူနာတွေလာကြတဲ့အရေးတော့ကတော့တဖြည်းဖြည်းနဲ့များလာကြတဲ့ပုံစံကလည်းငိုတော့ဆိုရင်တော့ရုပ်ကြီးပေါင်းတော့ဖြစ်တဲ့ဒီလေဘင်းနာတဲ့ယောဂါကြီးကအသက်၄၀ကျော်အသက်50ကျော်နဲ့ဒီလေမျိုးအသုံးပြုရများတဲ့အသက်ကြီးတဲ့လူတွေမှာပဲဒီလိုဟာမျိုးတွေဖြစ်များပြီမဲ့ခုခေတ်ကျတော့ session နှစ်ကနေ25 30အတွင်းလူနာတွေလည်းပဲတဖြည်းဖြည်းနဲ့များလာတော့တွေ့ရတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့တို့ဟာခုနကဒီလေဘင်းကြီးပေါင်းတက်လို့ဖြစ်တာလားဆရာ
လေဘင်းကြီးပေါင်းဆိုတာကတော့လေဘင်းထဲမှာအချိုးယိုးစစ်ခုနှစ်ခုကသုံးပါများပြီးတော့ပတိုင်မှုတွေများတယ်လှုပ်ရှားမှုတွေများတဲ့အခါမှာတော့အများအပြည့်တော့ဖြစ်လို့ရှိရတာအသက်အရွယ်ကြောင့်ဆိုရင်ကေယိုးစစ်တစ်ခုနဲ့တစ်ခုနဲ့ကြားရရနေရာကွက်လက်ကလေးတွေပေါ်ချင်းသွားတယ်အတက်ရိုးအတက်တွေထွက်တာဒါမျိုးဖြစ်စင်နေရာရခိုင်ခေတ်အေးပိုင်းမှာတော့ပို့ပြီးတော့များတာပေါ့နော်အခုနောက်ပိုင်းမှာဖြစ်များလာတဲ့ပုံစံကတော့ဓာတ်မိုက်ရိုက်ကြည့်ရင်တော့အသက်ငယ်သေးတဲ့လူတွေမှာအဲ့လိုကြီးပေါင်းလိုမျိုးရိုးအတက်တွေကမရှိသေးပေမဲ့လည်းကြီးပေါင်းကဲ့သို့ပဲဒေဗင်းနာသကြောတွေတက်တဲ့လူနာတွေများပြားလာတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူငယ်ပိုင်းမှာပေါ့နော်ဒီကြီးပေါင်းမဖြစ်နိုင်သေးတဲ့အရာမှာဘာကြောင့်အဓိကဒီဇက်ကျော့တဲ့လေဘင်းနာဖြစ်ရလဲဆရာကြီ
းအဓိကတော့ကိုကောင်းရဲ့နေထားမှာအောက်ကနေပြီးတော့လေဘင်းရဲ့ချိုးယိုးစိတ်ကလေးရဲ့နေတက်တယ်လေးထောက်တာအဲ့ဒီအချိန်မှာကိုကောင်းကိုအနေနဲ့ငုံပြီးတော့ overuse အချိန်ကြာကြီးတစ်ခုခုအာယုံဆိုင်နေအထူးသဖြင့်တော့ခုခေတ်မှာခေစားတာကတော့ မတ်ဖုန်းလိုမိုဘိုင်းဖုန်းလိုဂိမ်းကစားတာတို့တက်ဘလက်သုံးတာတို့ကွန်ပျူတာသုံးတာတို့ပုံများလာတဲ့အခါမှာသူကဂျန်ပိလာတကယ်လို့ဥကောင်းကတက်တက်မမတ်နဲ့ရှေ့တက်တက်ကိုကြည့်မယ်ဆိုရင်ဥကောင်းရဲ့ဝိတ်က12ပေါင်လောက်ရှိတယ်ဝိတ်ကစိတ်မပိဘူးဒါပေမဲ့ရှေ့နေနေငိုက်လိုက်တာနဲ့ပရာဒီဂရီလောက်ရှိကိုငိုက်လိုက်တာနဲ့အကူရော12ပေါင်လေးတဲ့ဥကောင်းက28ပေါင်ဖြစ်သွားငါးဒီဂရီကနေဒီဂရီ30ရှိကိုဆက်ငုံတာနဲ့ပေါင်40လောက်လေးတဲ့အခြေအနေမျိုးရောက်အဲ့လိုရောက်သွားတော့တိုင်ဖိတ်တဲ့မှာတင်ထားတဲ့ဘောလုံးလိုပဲတောက်ကိုပြုတ်ကျတော့မှဖြစ်တဲ့အတွက်ကျင်းရဲ့ကျွတ်သားတွေလိုက်ထင်းရထင်းနေတင်းအဲ့တင်းပေးထားတဲ့အခြေအနေတိုင်းကြာလာတဲ့အခါမှာအကျွတ်သားတွေကိုငါကျင်းနေပြီဖြစ်လာတဲ့တဘောခေါင်းကိုက်လာတဲ့ခေါင်းတွေအုံနေတာပေါ့နော်အဲ့ဒီကျုပ်ဆိုရင်ညလုံးကြိုက်တာတွေနဲ့လည်းတွဲတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအယိုးပေါ်သွားထိနေတဲ့နေထိုင်မျိုးရှိလားဆရာ
အဲ့ဒီလိုဖြစ်တဲ့ထိရတဲ့အခြေအနေကြာလာတဲ့အခါမှာအယိုးကလည်းပဲပုံပြက်လာတဲ့အယိုးယိုးချင်းပွတ်တိုက်မှုတွေများလာတဲ့အခါမှာအနာဇွန်းတွေအကုန်လုံးဖွာလာတယ်ဖွာလာရင်ခုနပြောတဲ့အယိုးအကက်ဆိုတာတွေဖြစ်လာတယ်အဲဒီမှာနေပေါင်းများစွာဒီ position နဲ့ကိုယ်နေပုံထိုင်မှုဒီတိုင်းလာနေမယ်ဆိုရင်အဲ့ဒီအယိုးအတက်တွေကနောက်ပိုင်းမှာလေပင်ယူစီကဲနောက်ထပ်တောင်ကျော်တွေပြီးရင်နောက်ပိုင်းမှာအယုံကျော်ပြီးတဲ့လက္ခဏာတွေဖြစ်တဲ့လက်တွေထုံကျင်တာတို့ကျွတ်သားတွေအစ်စ်တွေလှူရှားတာအားပြော့တာတို့နောက်ပိုင်းလိုက်လာတ
ယ်ဟုတ်ကဲ့ဆရာကာကွယ်နည်းနည်းနေထားရှိလား
တရတဲ့အကြောင်းရင်းကိုမလုပ်ဖို့ပါတရတဲ့အကြောင်းရင်းကရှေ့ကိုငုံပြီးတော့ရှေ့ကိုမငုံအောင်လို့မဆိုလို့ရှေ့ကိုငုံလို့ရတယ်ဒါပေမဲ့အချိန်ကြာကြီးအသုံးမပြုတော့နိုင်ဝက်ထဲကျော်ပြီးတော့ရှေ့မှာခေါင်းကိုချိန်ထားမယ်ဆိုတာနဲ့တစ်ချိန်တည်းကျွတ်သားတွေကစကင်းပြီးတော့တနအီကျော်လောက်ကျင်သူကနာဖို့ဘက်ကိုရောက်လာဒီလိုအခြေအနေမျိုးကြောင့်ကိုယ့်ရဲ့နေပုံထိုင်ပုံကိုယ့်ရဲ့စာပတ်တာပဲဖြစ်ဖြစ်ကွန်ပျူတာသုံးတာပဲဖြစ်ဖြစ်တက်ဘလက်တို့မိုဘိုင်းဖုန်းတို့သုံးတာပဲဖြစ်ဖြစ်ခေါင်းကိုငုံပြီးတော့မသုံးအောင်လို့ဥပါကိုမှတ်ထားပြီးတော့ညလုံးနဲ့ဒီကမ်းနဲ့နေရာမှာဒီ electronic device ကိုထားထားမယ်ဆိုရင်လေဘင်းကလည်းပဲတက်တယ်ပဲရှိတဲ့အခါမျိုးမှာခုနခံပြတာမျိုးတွေမဖြစ်ဘူးဒါပေမဲ့တော့ထိုင်တာအစားကြီးကြီးထိုင်ကုန်နဲ့ထိုင်ပြီးတော့ဒီဥစ္စာကိုသုံးမယ်ဆိုရင်ခါးကိုတက်တယ်မှတ်မှတ်ထိုင်ဖို့လိုတယ်နော်ဒီ level ကဒီ stress များပြီးတဲ့အချိန်မျိုးမှာနားဖို့လည်းလိုတယ်။တော့လျှောက်မသုံးဖို့လိုတာပေါ့နော်။ဒါ ይወ တနာကြီးညာဆုံးသုံးပြီးတာနဲ့တပြိုင်တည်းဒီ smartphone ဝင်ပြီးကွန်ပျူတာပဲဖြစ်ဖြစ်ရုပ်စာကိုသုံးနေခြင်းကိုခဏရက်လမ်းလျှောက်တာတို့ level လေးကျင်းန်းလုပ်တာတို့ရှုခင်းတွေပါတယ် brain box ကနေတခြားနေရာကြည့်တာတို့ဒီမျိုးဒီအရုပ်ခဏနားတဲ့ဒီဖြစ်တဲ့လူတွေ85ရာခိုင်နှုန်းက smartphone ကိုတနာကြီးကြောကြာ direct သုံးတဲ့လူမျိုးတွေမှာအများကြီးတွေ့ရတာပေါ့လေ။သူတို့ပြေတော့အဲ့ဒါတွေကဂန်ပိနေပြီးတဲ့အခါမှာညပိအိတ်တဲ့အခါမှာဆိုရင်လေ relax တဲ့အောင်အကျိုးကြီးပြည့်ရောပြန်ပြီးတော့ပူပေါင်းကိုပုံစံထားဖို့လိုခေါင်းအုပ်ကိုစစ်စစ်ကြာပြုတ်ပြန်ခေါင်းအုပ်ကိုမြင့်နာနေနေနိုင်ပြန်ခေါင်းကနည်းနည်းမြင့်နေရင်ညအိတ်နေတဲ့တညာလုံးခေါင်းကရှင်းငုံနေတာနဲ့အတူတူပဲပေါ့ခေါင်းကတအားနေနေရင်တညာလုံးမော့နေတာနဲ့အတူဒီလိုအခြေအနေမျိုးတွေကိုတော့ရှောင်ကျင်မှုတွေခေါင်းကကိုယ့်ရဲ့မျက်နှာတက်တက်မျက်နှာချက်ကိုတက်တက်ကြည့်နေတဲ့ position တိုင်းနားယူတဲ့အခါကိုယ်မနာရပြီဗမနာရပြီဒီလိုမျိုးတွေလုပ်လို့ရတာ
ပေါ့နော်ဟုတ်ကဲ့ဆရာကြီးကုသနဲ့နဲ့နေထားအောင်
လောလောကဲတအားနာနေတဲ့အချိန်မျိုးဆိုရင်တော့လုံလက်စခေါင်းငုံပြီးလုပ်နေတဲ့ဒီ electronic device တွေသုံးပြီးတာကိုချက်ချင်းရက်လိုက်ခုလို့လေပြီးရင်ဆက်ဆက်ဖြစ်ဖြစ်ချင်းမှာတော့ရေခဲကပ်ပြလို့ရနောက်ပိုင်းဆက်ပြီးတင်းနေတဲ့ရင်တော့ရေနွေးကပ်ပြလို့ရနောက်တက်တာဖို့အတွက်ကိုယ်အိမ်မှာပဲရှိတဲ့ခက်ခဲပျောက်ဆင်းမျိုးပေါ့မပါစတမောတို့တိတ်မပြင်းတဲ့ ibuprofen တို့ဒီလိုဆေးလောက်နေပေါ့လေတခြားအရင်ပြင်းတဲ့ခက်ခဲပျောက်ဆင်းတွေကတိတ်မလို့ဒါပေမဲ့သူတို့ဖြစ်နေတဲ့တင်းနေတဲ့အခြေအနေမျိုးမှာတက်ကိုအကန့်မီအောင်တက်ချိုးလိုက်တာတို့ဒါမျိုးတွေမလုပ်သင့်ဘူးတကယ်လို့များကို့မှာကြီးပေါင်းတွေပါရှိခဲ့တယ်ဆိုရင်ကြီးပေါင်းတက်ကလေးတွေချိုးတာတို့အာဝန်ကျောင်းကိုသွားပေးတာတို့နည်းနည်းလွဲတာတို့ဒါမျိုးတွေဖြစ်နေတယ်ပေါ့ဟုတ်ရေရှည်သက်သာအောင်ဆိုရင်တော့တခုခုခေါင်းကုန်ပြီးဒီခါလီကြတော့လေဒီဖုန်းနဲ့ကွန်ပျူတာတို့သုံးနေကြကိုယ့်ရဲ့တာဝန်ရတောက်ချက်လို့ရတဲ့လူမျိုးတွေဖြစ်ခဲ့ရင်လည်းပဲဒီအများဆုံးတနာရီသုံးတနာရီသုံးပြီးမတည့်ရလမ်းလျှောက်တာမျိုးတွေလုပ်ပြီးတော့အဲ့ဒီလုပ်ငန်းကိုမဝင်ခြင်းဒီတင်ငန်းလေးချုပ်တင်လုပ်ထားရင်တော့သက်သာနေဒီတင်ငန်းလက်ခဲခြင်းမဟုတ်ဘူးဒေဘင်းရဲ့လှူရှားမှုအတိုင်းပဲရှေ့ကိုခေါင်းကိုနည်းငယ်ငုံမယ်ငုံပြီးတော့ရင်ဘတ်နဲ့မီးသီးနဲ့ကိုထိမယ်တစ်ကန်နေ30လေးရေမယ်ခဏပြီးရင်ကြည့်ပြန်ထားမယ်ပြီးမျက်နှာချက်ကိုမိုးကြည့်မယ်30လေးထားမယ်ပြီးညာဘက်ကိုလှည့်မယ်ပြီးဘယ်ဘက်ကိုလှည့်မယ်ပြီးညာဘက်ပခုံးဘက်ကိုခေါင်းကိုဆောင်းမယ်ပြီးဒီ6မျိုးပဲဒီ6မျိုးဆိုရင်ပိုတင်းနေတဲ့ကြွက်သားတွေကိုရောအောင်ဒီကျင်းကပုံမှန်လုပ်ဖို့လိုတယ်တကယ်လို့ဒီ11ကျော်ကခုနပြောတဲ့နေရီတိုင်းလို့လို့မသက်သာဘူးပိုလဲဆိုးလာတယ်လက်လဲကျင်တယ်လေဒီရလှူရှားမှုဒီစီးတခုကိုစုတ်ကြိုင်တာကိုအားမရဘူးဒီလိုအခြေအနေမျိုးတွေမှာဆိုရင်ဤဆက်ရရိုးကျောဆောင်နေပြီးပြီတစ်ဖက်ဤဆက်ရဆရာဝန်တယောက်ကိုရစပြီးတိုင်နေတဲ့ပိတ်ဆိုးလို့အခိုင်နဲ့ရနိုင်အောင်ဖြစ်ရင်အဲ့ဖြစ်တဲ့နေရာလေးတွေကြီးဝိုက်ထိုးလေးရှိတယ်နောက်ထုံသေးထိုးပြီးတော့ကုတဲ့နေရာရှိတယ်အဲ့လေတော်တော့အကျိုးရှိပါတယ်ဒါပေမဲ့ဒီအခြေအနေကြီးရောက်ကန်လုံးပြီးအဲ့အခြေအနေကြီးရောက်ရင်ခုလိုနာရနေပြီးတော့နာရရှိရေဘင်းကျောတက်ပြီးတော့သကြောနာတဲ့ယောဂဖြစ်သွားတယ်ဒါကြောင့်မလို့အထမအဆင့်လောက်ကလေးကခုနပြောခဲ့တဲ့ချုံကျင်နေရာလေးတွေရှောင်ကျင်ဖို့ ਨੇ အပြည့်အောင်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
COVID-19 season တင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြထားပါရရှင်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ခဲ့ပါတယ်ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒတာဖောက်လုပ်နေတဲ့စီမံကိန်းကိုတမတော်ဘက်ကဆက်လက်လှုပ်ဆောင်သွားမယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာကလဒံမြစ်ကူတံတားတိဆောက်ရေးလုပ်ငန်းယာယီရပ်ဆိုင်ထားရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိန့်ပုံမှန်တက်လေးလေးကိုပြည်내အစိုးရကထုတ်ပြန်လိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ကိုပြည်내ဝန်ကြီးချုပ်ကိုစားနေဆက်ရေးရဝန်ကြီးကလက်မှတ်ရေးထိုးပြီးဧပြီလ3ရက်နေ့ကထုတ်ပြန်ပြီးည9နာရီကနေမနေ့9နာရီအထိအပြစ်မထွက်ကြဖို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်တွေကတော့ပရတိတောင်ပုံနာကျွန်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေဖြစ်ပါတယ်အခုလိုအမိန့်ထုတ်ပြန်ပြီးတဲ့နောက်ကတို့ဆက်လီတွေနဲ့ရန်ကုန်စစ်တွေကိုပြေးဆွဲနေတဲ့ကားတွေအချင်းပြောင်းလဲသွားတဲ့အတွက်ဈေးတယ်တွေလည်းအယောင်ဝယ်နှင်းသွားတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်လွန်ခဲ့တဲ့လကလည်းမောင်တော်နယ်ပူရီတောင်မြို့မှာညမထွက်ရအမိန့်ကိုနှစ်လထပ်တိုးထားတဲ့အတွက်အခုအခါရခိုင်ပြည်နယ်ကစုစုပေါင်းမြို့နယ်ခုနှစ်ခုမှာညမထွက်ရအမိန့်ထုတ်ထားပြီးဖြစ်ပါတယ်
။ကရင်မျိုးသားစီယုံ KNU နဲ့ဒေသခံလူထုတွေကန့်ကွက်ထားတဲ့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒရာဖောက်လုပ်နေတဲ့စီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်လုပ်သွားမယ်လို့တပ်မတော်ဘက်ကမလ31ရက်နေ့ကထုတ်ပြန်ထားပါတယ်။ဒေသဖွံ့ဖြိုးရေးအတွက်ဘတ်ဂျက်ကျထားပြီးသားလမ်းဖြစ်လို့လမ်းဆက်လက်ဖောက်လုပ်ရင်းနဲ့ KNU ဒေသခံတွေနဲ့ဆင်ဆက်မပြတ်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့ဆောင်းပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးမျိုးအောင်ကပြောပါတယ်။ဒေသခံတွေကန့်ကွက်မှုကြောင့်သရမပါပဲလမ်းတစ်ခုတည်းဆက်လက်လှုပ်ဆောင်သွားမယ်လို့တပ်မတော်ဘက်ကပြောထားတာရှိပြီးသရစီမံကိန်းဆက်လုပ်ပါကပြဿနာထပ်တိုးလာမယ်လို့တရားယူလောက်ခံ KNL တပ်မတော်တပ်မှုဘူမှုချုပ်စောအဲ့ကလူသိန်းကပြောပါတယ်။အဲ့ဒီလမ်းဟာကြောက်ကြီးကနေတောင်ကူမြို့ကိုဆက်တွယ်သွားလာတဲ့လမ်းဖြစ်ပြီးတပ်မတော်ဘက်က12ပေကနေ34ပေကျယ်လမ်းကြောင်းဖြစ်နှင်းလိုက်စီမံချက်ချမှတ်ထားပြီးပြုပြင်ပေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ငင်းချင်းရဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျုတ် MIPS ရဲ့မြို့နယ်အဆင့်ပဋိပက္ခစောင့်ကြည့်လေ့လာရေးစနစ်အချက်အလက်တွေအရ2018ခုနှစ်အတွင်းမြန်မာနိုင်ငံရှိတိုင်းဒေသကြီးနယ်ပြည်နယ်10ခုရှိမြို့နယ်ပေါင်း90မှာလက်နက်ကင်ထိတွေ့မှုအကြိမ်ရေ490ဖြစ်ပွားခဲ့တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။အဆိုပါ2018ခုနှစ်ငင်းချင်းရဲ့လုံခြုံရေးဆိုင်ရာသုံးသပ်ချက်အစင်ခန်းစာမိတ်ဆက်ပွဲကိုရန်ကုန်မြို့မီလီယာဟိုတယ်မှာဧပြီလ9ရက်နေ့မှာကျင်းပခဲ့ပြီးငင်းချင်းလေလာသူ300ကျော်တက်ရောက်ခဲ့ပါတယ်။ဒိုင်းနာလက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားတည်ရဖြစ်တဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်ကချင်ပြည်နယ်ဖားကတ်မြို့နယ်နဲ့တနိုင်းမြို့နယ်တွေမှာတပ်မတော်နဲ့လက်နက်ကင်ထိတွေ့မှုအကြိမ်အရေတွေ့များဆုံးဖြစ်ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့လက်နက်ကင်ထိတွေ့မှုအနည်းဆုံး162ကြိမ်အထိဖြစ်ပွားခဲ့တယ်လို့ MIPS ကဖော်ပြထားပါတယ်။ထို့အတူရှမ်းပြည်နယ်မှာလည်းတပ်မတော်နဲ့တိုင်းနာလက်နက်ကင်ဖွဲ့စည်းတွေကြား2018ခုနှစ်အတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်တရက်ခံပြည်သူအနည်းဆုံး 12,000 ကျော်နေရကနေစွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။
ရခိုင်လက်နက်ကန်တပ်ဖွဲ့အေအေအနေနဲ့ပလဝမြို့နယ်တည်ငြိမ်အေးချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုနောက်မှပြတ်မထားစားခိုက်တာတွေမလုပ်ဖို့ခူမီချင်းမြို့နယ်စုများရေးကြတာမင်ကန်ကောင်စီ KACC ကနေတောင်းဆိုလိုက်ပါတယ်ပလဝမြို့နယ်ဟာချင်းမြို့နယ်တွင်းရှိမြို့နယ်ကိုမြို့နယ်ကဖွံ့ဖြိုးတိုးတက်မှုအနေဆုံးမြို့နယ်တစ်ခုဖြစ်နေတာကြောင့်လက်ရှိအစိုးရလက်ထက်မှာဒေသဖွံ့ဖြိုးရေးကိုအသုံးခွန်ဆိုင်ဆောင်ရွက်နေခြင်းဖြစ်ပြီးအေအေဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာပလောဝမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စီစဉ်နေနေရဆိုပြီးဧပြီလ2ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ KECC ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းကလတာမြို့ကူစရာအတွက်အသုံးပြုမဲ့တံပေါင်းတွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုလည်းအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့ဒီဆောင်ရည်လုပ်ငန်းတွေလည်းရာကြီးရက်ဆိုင်ထရတယ်လို့ဂူမီချင်းမြို့နယ်စုများရေးရာတိုင်ပင်ကောင်စီကနေထုတ်ပြန်ထားပါတယ်။
ရှန်တိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအားနိုင်ငံရေးပါတီ TNP တွေကြောင်းဝင်ဆက်ဆံညှိနှိုင်းပေးမှုကြောင့်မတ်လ3ပိုင်းကတီဘောမြို့နယ်မန်လီရွာတိုက်ပွဲရနေပျောက်သွားတဲ့မန်လီရွာသား10ဦးကို RCSS SSA ကနေပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။မတ်လ29ရက်နေ့ကမန်လီရွာသား10ဦးကိုနေရပြန်ပို့ပေးဖို့ RCSS SSA ဆက်ဆံရေးရုံးကနေတီဘောမြို့နယ် SNLD ပါတီရုံးကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဒီမန်လီရွာသား10ဦးပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပေးဖို့တအန်းပါတီကနေကြားခေါင်းပါတီစီကိုစာရေးတောင်းဆိုခဲ့တာဖြစ်ပြီးလက်ရှိမှာလည်းတိုက်ပွဲတွေကြားကပျောက်ဆုံးနေသေးတဲ့ဒေသခံရှမ်းတအန်းရွာသားတွေကိုပြန်လည်လွတ်မြောက်လာအောင်ကူညီဆောင်ရွက်ပေးဖို့ကြားခေါင်းပါတီဘက်ကနေတအန်းပါတီကိုစာရေးပေးဖို့အကူအညီတောင်းဆိုထားတယ်လို့သိရပါတယ်။မတ်လ10ရက်နေ့ကမန်လီရွာမှာဖြစ်ပွားတဲ့ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ပွဲကြားကနေပျောက်သွားတဲ့ရွာသား12ဦးအနက်10ဦးလွတ်မြောက်လာခဲ့ပေမဲ့ဂျန်နဲ့4ဦးနဲ့ပတ်သက်တဲ့တည်င်းတွေတော့မကြားရသေးပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအကောင့်ထယ်ဖို့နေတဲ့ကလဒံမြစ်ကူတရာတိဆောက်ရေးလုပ်ငန်းမှအသုံးပြုဖို့တမောင်းတွေတင်ဆောင်လာတဲ့တင်မော့ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမီးရှို့ဖျက်ဆီးလိုက်တာကြောင့်တိဆောက်ရေးလုပ်ငန်းတွေယာယီရပ်ဆိုင်ထားရပါတယ်။ဒီလိုတိုက်ခိုက်မှုတွေရှိနေတာကြောင့်အချိန်မီမပြီးနိုင်ပါကိုစိုးရိမ်နေကြပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်ကတင်ဆက်ထားပါတယ
်။ကလသာမြို့ပေါ်မှာတိဆောက်နေတဲ့မြစ်ကူးသရအတွက်အသုံးပြုဖို့တန်ချိန်300နေပါးခန့်ရှိတဲ့တန်ပေါင်းတွေတင်ဆောင်လာတဲ့တင်မောကိုမလ16ရက်နေ့က AA ဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့အခုချိန်ထိတိဆောက်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်ထားရတယ်လို့ချင်းမြင့်နယ်ဆိုရပြိုးရေးစုခွဲရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။တံပေါင်းတွေကမီးလောင်ပါတယ်။မီးလောင်ပြီးမီးဟပ်သွားတယ်ပေါ့နော်။အဲ့ဒါကိုဂျပန်ပညာရှင်တွေကျွန်တော်ဂျပန်ကဝယ်တာ။ဂျပန်ကကုမ္ပဏီကဝယ်တာဆိုတော့အဲ့ဒီဟာကိုဂျပန်ပညာရှင်တွေကိုကျွန်တော်ခေါ်ပြီးမှအဲ့ဒါကိုပြန်ခိုင်မာမှုရှိမရှိငွေထက်ကိုဘယ်လောက်ဆွာကျသွားလဲဆိုတာလည်းပြန်စီစစ်ဖို့လုပ်နေပါတယ်။တော်မီလောင်လိုက်တဲ့တူရဲ့ခံနိုင်ဝင်တော့နည်းနည်းချပါနေတော့ဗောနော်ဒါမဲ့ဒီဟာကိုပြန်သုံးလို့ရမယ်ဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးမှသုံးရမှာပေါ့နောက်နေ့ကျန်ကြတော့နည်းနည်းတော့ဖြစ်ပါတယ်အခုတော့အဲ့ဒီ PC တွေမသုံးရဘူးဆိုတော့ခဏတော့ရန်နာထားတာပေါ့
ဒါအပြင်သရားတိဆောက်ရေးအတွက်နောက်ထပ်အသုံးပြုမဲ့တံပေါင်းတွေတည်ဆောင်မှုကိုလည်းဆိုင်းငံ့ထားရပါတယ်ကလတန်မြှိကူသရားဟာချင်းမြင့်တဲ့တောင်ပိုင်းအတွက်အင်မရမအရေးပါတဲ့သရားတစ်ခုဖြစ်ပြီးအခုလိုပျက်စီးမှုအတွက်ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ချင်းမြင့်တဲ့အတွက်အများကြီးနစ်နာတယ်လို့ခူမီမီဒီယာကအက်ဒီတာကိုပီဇာလွယ်လူးကပြောပါတယ
်ဒီတံတားကကျွန်တော်တို့ချင်းမြင့်တဲ့ဒင်းဆစ်ချတဲ့ဒီမြို့နယ်ချင်းချင်းဆစ်ချတဲ့အရေးပါတဲ့တံတားပေါ့နော်ကျွန်တော်တို့မြောက်ပိုင်းမှာကျတော့ချင်းမြင့်နေမှာရှိတဲ့မြို့နယ်တစ်ခုနဲ့တကားလန်းနဲ့ပေါက်ပြီးသွားပြီဒါပေမဲ့ကျွန်တော်တို့ဒီတောင်ပိုင်းတစ်ခုမှာမတူပီနဲ့ဘလောက်ဝါကိုထိတ်ထားတဲ့ဒီလမ်းကတရားကအရေးပါဆုံးတရားဖြစ်တယ်ဒီတရားကြီးဆုံးမှာပဲကျွန်တော်တို့ဘလောက်ဝါနဲ့မတူပြီးလမ်းကပေါက်သွားမှာပေါ့နော်ဒီလိုအရေးကြီးတဲ့တရားကဒီဆောင်ပန်းသူရှိတွေကိုတို့ဖြတ်ချလိုက်တယ်ဆိုတော့အဆင်မကောင်းကြပါဘူ
းရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မတင်ကားစရာပြောင်းရွှေ့မှုတွေကြောင့်အေးအေးယူမှုတွေလောက်ရတယ်လို့ဆိုပါတယ
်မတင်ကားစရာပြောင်းရွှေ့မှုတွေကကျွန်တော်တို့ဘက်ကနေပြီးတော့ဒါလိုအပ်တဲ့စိတ်အေးအေးယူမှုတွေလောက်ရတာ
ကလတာမြို့ကူသရားကိုသရားအစုအဖွဲ့ဆောက်လွှဲရေးဝန်ကြီးဌာနက2016ခုနှစ်နှစ်ကုန်ပိုင်းကနေကျပ်ငွေ29ဘီလီယံသုံးပြုတာဝန်ယူတည်ဆောက်ပြီး59ရာခိုင်နှုန်းကျော်တည်ဆောက်မှုပြီးစီးနေပြီဖြစ်ပါတယ်
ဆက်ပြီးတော့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပြည်သူပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မူဝါဒချမှတ်ထားတယ်လို့ဆိုပါရယ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါရယ်မိကလျာမုံကစုစည်းတင်ဆက်ထားပါရယ
်ပိုင်းရင်းသားဒန်းလူညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုနှစ်ပေါင်းများစွာမဖြည့်ရှင်းနိုင်သေးတဲ့ပြဿနာတွေကြောင့်ဖြစ်ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးကြပြီးမဟာမိတ်ဖွဲ့လိုတယ်လို့လည်းပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကအခုလိုပြောပါတယ
်။တိုင်းသားတွေနဲ့မဟာမိတ်လုပ်မယ်ဆိုတဲ့အခါမှာအခုဒါမွန်ပြည်နယ်မှာဆိုရင်မွန်ပါတီတွေပေါင်းစည်းဖို့စ조사တဲ့ကိစ္စဟာကျွန်တော်တို့အင်မတန်စိုးစိုးတယ်ကျွန်တော်ထောက်လဲထောက်ခံတယ်။ဆိုတော့အဲ့လိုမျိုးဖြစ်သွားပြီဆိုရင်ကျွန်တော်တို့ကအရင်ဆုံးကတော့မူဝါဒဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်။အဲ့တော့အခုလည်းကျွန်တော်တို့ဒါ UN နေပေါ့ဒါတိုင်းရင်းသားပါတီများတပ်ပေါင်းစုနဲ့ကျွန်တော်တို့ထိတွေ့ဆွေးနွေးတာတွေရှိပါတယ်။
တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးပြီးရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူးပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးကိုကိုကြီးကခုလိုဆက်ပြောသွားပါတယ
်။အခြားတပါတီချင်းကျွန်တော်တို့ဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒီနည်းနဲ့မူဝါဒဆိုင်ရာညှိနှိုင်းမှုတွေဆောင်ရွက်ပြီးသွားပြီဆိုရင်ရွေးကောက်ပွဲဆိုင်ရာမဟာမိတ်စုဖွဲ့မှုတွေကျွန်တော်တို့ဆက်ပြီးဆောင်ရွက်သွားဖို့ရှိပါတယ်။ပြီးရင်တော့ရွေးကောက်ပွဲအလွန်မှာလွှတ်တော်တွင်မဟာမိတ်စုဖွဲ့မှုတွေအကြောင်းအရာအလိုက်ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။
သို့တော်လည်းပဲအခုလိုမဟာမိတ်ဖွဲ့တဲ့နေရာမှာနိုင်ငံရေးရည်မှန်းချက်တွေကိုလည်းဆွေးနွေးဖို့လိုအပ်တယ်လို့လည်းမွန်ညညွရေးပါတီတွဲဖက်တွင်ရင်မှုတဲ့နိုင်ရည်သမကအခုလိုပြောသွားပါတယ်
။ဒီမဟာမိတ်တစ်ခုပြုမယ်ဆိုရင်ညှိနှိုင်းစရာတွေအများကြီးရှိတယ်လေ။အဓိကနိုင်ငံရေးရည်မှန်းချက်ပါလဲ။ပါတီရဲ့မူဝါဒတွေကပါလဲ။ဘယ်အရာတွေကိုသဘောတူညီချက်ရယူရမလဲဆိုတာအများကြီးရှိတယ်။တကယ်တကယ်မဟာမိတ်ပြုကြမယ်ဆိုရင်ဒါတွေကမဖြစ်မနေဆွေးနွေးညှိနှိုင်းပြီးတော့အဲ့ဒီရလအပေါ်မှာမူတည်ပြီးတော့မဟာမိတ်ဖွဲ့တည်မဖွဲ့တည်ဆိုတာအဲ့ဒီပေါ်မှာပဲဟိုဆုံးဖြတ်ရလိမ့်မယ်ပေါ့
အလားတူပဲတက်ဆိုင်ရာတန်ရနာနိုင်ငံရေးပါတီတွေနဲ့2020ရွေးကောက်ပွဲအတွက်ဆွေးနွေးလိုတယ်လို့လည်းဝန်ပြည်နယ်ပြည်ခိုင်ဖြိုးပါတီတွင်ရင်မှုဦးဝင်းမော်ဦးကခုလိုပြောပါတယ
်ကျွန်တော်တို့ဒီပါတီကိုအခုခါကြီးလဲကျွန်တော်တို့လမ်းညွှန်တာဖြစ်ပါတယ်2018ဂျာဘက်ရွေးကောက်ပွဲကြည့်မယ်ဆိုရင်ကျွန်တော်တို့13နေရာမှာဆင်နေရပါတော့ပြန်ပြန်နေတယ်3နေရာတန်ရနာနေရာတွေကိုကျွန်တော်ဦးစားပေးတဲ့အနေနဲ့သူတို့ ਨੇ ရှင်းပြနေမရှိဘူးဒါတာလကပါအဲ့တိုင်းပဲကျွန်တော်တို့2020ရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီတိုင်းသားဒေသတွေတိုင်းသားပါတီတိုင်းသားတွေရဲ့ဆန္ဒတွေကိုကျွန်တော်တို့ကဆောင်ရွက်ဆောင်ရွက်ရှိပါတယ်
လက်ရှိအာနာယ NLD ပါတီအနေနဲ့တိုင်းရင်းသားအရေးကင်တွယ်တဲ့နေရာမှာပြည်လည်မှုအားနည်းတဲ့အနေထားကြောင့်လာမယ့်2020ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာထောက်ခံမှုအားနည်းလာနိုင်မယ်လို့လည်းတိုင်းရင်းသားအရေးလေးလာသုံးတတ်သူတွေကဆိုပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ပြီးတဲ့နောက်ပိုင်းသွားလာရေးနဲ့ရောင်းဝယ်ရေးတွေမှာအားနည်းလာနေပါတယ်။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်တရာဖောက်လုပ်နေဆဲစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်သွားဖို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်အခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံနဲ့ကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချိန်ချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကချက်တပရီနေမှာတော့ဆက်ပြီးချိန်ချောက်မှုတွေမလုပ်တော့ပါဘူး။အမေရိကန်နိုင်ငံတွေကိုမူရစ်ဆီရီနဲ့တရားဝင်လာရောက်သူတွေကိုတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပြီးမတားဆီးနိုင်ရင်တော့ကားတင်သွင်းမှုအတွက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါရတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွယ်လှုပ်ရှားမှုမှာရုရှားနဲ့ဆက်နွယ်ပြီးတော့သူဆောင်ဆိုင်မှုရောဘတ်မော်လာရဲ့ကရဲ့အစီရင်ခံစားချက်မှာရှင့်နေချက်ဝီလျံဘာကောက်ချက်ချထားတာတဲ့သမရကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့ကြောင်းအမေရိကန်သတင်းစာကြီးတွေမှာဖော်ပြထားပါတယ်။ရိုဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်တွေစိတ်ပြည့်ရကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်၅ဦးရဲ့အင်ကာနိကထုတ်ပြန်တဲ့ပူတွဲကြေညာချက်နဲ့ပတ်သက်ပြီးဒီကြေညာချက်ဟာအိန္ဒိယအပေါ်မှာအမြင်မှားစရာအောင်လှုပ်ဆောင်လာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်သက်ပရင်းနေမှာပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်နေနဲ့ဗီယက်နမ်ကိုဒီနှစ်ထက်နောက်ထပ်လင်းရင်တစ်စီးထပ်ပြီးတော့တွားရောက်နောက်ထပ်လင်းရင်တင်မော်တစ်စီးထပ်ပြီးတော့တွားရောက်စေဖို့ခွင့်ပြုမယ်လို့အမေရိကန်ဘက်ကမျှော်လင့်နေပါတယ်။
တောက်ကြနေမနေ့ကင်ဗီယိုအမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်နီယယ်စမစ်ဖြစ်ပါတယ်ရှင်တောက်ကြနေညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line number 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါပဲသောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေဗီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.